ကျွန်တော်တို့ကရွာသားစုပင်ပဲမြို့မှာလည်းကျင်းလည်ခဲ့ဥပါတယ်ကျွန်တော်နဲ့ကျွန်တော်တငယ်ချင်းကျော်စိုးကိုရွာမှာဆိုနွားចောင်းသားပဲဖြစ်မှာဆိုပြီးအဖိုးအဖွားတွေကငငယ်တော့ကမြို့ကိုပို့လိုက်တော့ဖုံးចောင်းသားဖြစ်သွားတာပေါ့လေဖုံးចောင်းမှာနေပြီးចောင်းတက်ဆယ်တန်းပြီးတော့ဖုံးចောင်းကလက်မခံတော့ဘူးဟင်းနေခိုးစားလွန်းလို့တဲ့မင်းတို့တွေအသက်တွေလည်းကြီးပြီးအပြင်မှာလဲသလိုလောက်ကင်စားတော့ကြဆိုပြီးဆရာတော်ကနှင်လွတ်လိုက်တာပဲရွာလည်းမပြောင်းရင်တော့ကျွန်တော်နဲ့ကျော်စိုးအဆောင်မှာသွားနေရတာပေါ့လေဒါမှမဟုတ်ဖုံးចောင်းသားမှာတဝဲလေလေပါပဲအဆောင်မှာကနေလို့ရပါမယ်စားဖို့ကြတော့ဖုံးចောင်းသွားစားရတာဟုတ်နေတဲ့အဆောင်ကလည်းကြီးမနိုင်ဘူးဒါနားမှာဆိုတော့အပေါင်းတင်းကလည်းစုံတယ်အခုအုတ်ကြီးဖြစ်နေတဲ့ကျော်စိုးကအိုက်ဒီယာဆရာပဲရက်ကွက်ထဲကလူတွေကြားမှာကျော်စိုးဆိုရင်မသိသူမရှိဘူးဘာလို့လဲဆိုတော့ကျော်စိုးကအလုပ်မရှိတော့ရက်ကွက်ထဲဝေါ်ကီပြစ်တာဟုတ်ဝေါ်ကီပြစ်တယ်ဆိုတာဆေးကြောက်ရောင်းနေပြောတာပါအိုက်ခေကအဖမ်းဆီးကြောက်တော့ဆေးကြောက်ကိုလက်ထဲကင်မထားဘူးအထုပ်လေးတွေခွဲပြီးလမ်းဘေးမှာပြစ်ပစ်ထားတယ်လူချင်းပစံလာပြီးပြီးရင်ဘယ်လမ်းဘယ်ခြုံထောက်မှာသွားရှာလိုက်ဆိုပြီးဝယ်သူကိုပြောလိုက်တာပဲကိုလက်ထဲမရှိတော့ထောင်ဖမ်းမယ်ဆိုရင်လည်းလွတ်တယ်ကျွက်လို့ခေါ်တဲ့ရဲရန်ကလည်းလွတ်တယ်ထားပါတော့လေအဲ့ဒီအချိန်ကျွန်တော်ကအလုပ်လုပ်မယ်ဆိုပြီးဖက်ကန်တက်သွားတာကျော်စုတရားကိုပဲစမ်းကြောင်းနဲ့ကြံခဲ့တယ်ကျော်စုအကြောင်းကိုသူ့တပည့်ဟောင်းတွေပြန်ပြောပြတာအခြားအကြောင်းတွေအများကြီးရှိပါမယ်ကျော်စုဥဆောင်တဲ့ရန်ပွဲတွေအကြောင်းပဲပြောတော့မယ်ကျွန်တော်တို့နေခဲ့တဲ့ကြီးမနိုင်စမ်းကြောင်းဆိုတာခေတ်ဆက်ဆက်လူမိုက်ကြီးတွေထွက်ခဲ့တဲ့နေရာအခုထိလည်းလူမိုက်တွေထွက်နေတော့မယ်အဲ့လိုနေရာမှာကျွန်တော်တကယ်ချင်းကျော်စုကဘိုလ်လုတ်လာတာမိုက်လို့တော့မဟုတ်ပါဘူးအုပ်စုတောင်းတော့ဘယ်ခေတ်မဆိုအုပ်စုတောင်းရင်ဘိုလ်လုတ်လို့ရတာပဲလေအုပ်စုတောင်းဖို့ဆိုတာကလည်းပေးနိုင်ကျွေးနိုင်စီးယုံနိုင်စွမ်းရှိမှလို့မဆိုကို့နောက်မှာလူပဲရှိမလဲကျော်စိုးမှာပေးနိုင်ကျွေးနိုင်မှုဝေးလို့သူကိုယ်တိုင်တော့မှဖုံးချောင်းကတ်စားနေရတာဒါပေမဲ့စီးယုံနိုင်စွမ်းကတော့မခေဘူးဘလို့စီးယုံလဲဆိုတော့အာဝါဒါတွေကိုဆေးကြောက်တိုက်ထမင်းကျွေးပြီးစီးယုံတာပေါ့လေဆေးကြောက်တိုက်တာကလည်းပတ်ဆက်ရှိလို့တိုက်တာတော့မဟုတ်ဘူးသူများမှားထားတဲ့အထုပ်လေးတွေတဲကနေနည်းနည်းစီပြန်ထုတ်ယူပြီးတိုက်တာကြီးမနိုင်ဘက်မှာအထုပ်ကလေးတွေသွားယူပြီးရင်စမ်းချောင်းနဲ့ပြန်ဖြတ်မဖြတ်ငင်မှာအထုပ်ကလေးတွေကနေနည်းနည်းစီဖောက်ထုတ်ထားလိုက်တယ်အရာလေးတို့ဘော်ဒါတွေကိုတိုက်တာဗောလေရထားလမ်းမှာဆေးကြောက်ရှူပြီးချင်းလူတွေကဘိုက်တီစားလာကြရရောလူတွေကအာဝါဒါတွေဆိုတော့ဘိုက်စားလာရင်စားဖို့မရှိဘူးအဲ့တော့ကျော်စိုးကဖုံးကြောင်းကိုခေါ်သွားတယ်ထမင်းကျွေးဖို့တော့မဟုတ်ဘူးထမင်းခိုးဖို့ဖုံးကြောင်းမှာထမင်းတွေအမြဲပိုတယ်ဆိုတာသိနေတာပဲကျော်စိုးကကြောင်းထဲဝင်ထွက်ရှိတော့အာဝါဒါတွေကိုပြင်မှာဆောင်ခိုင်းလိုက်တယ်ပြီးရင်စွန်းစားကြောင်းထဲဝင်ဟိုလိုလိုဒီလိုနဲ့ထမင်းတွေဟင်းတွေခိုးပြီးအပြင်ကိုပေးပြီးတော့မှစူပေါင်းစားကြတာဗောလေအဲ့တော့ကျော်စိုးကိုအာဝါဒါတွေကလည်းခင်းတယ်ကျော်စိုးမထီးငါ့ကိုအရင်ကြော်သွားဆိုတဲ့ကောင်းနေများလာတာဗောလေအဲလိုနဲ့တဖြည်းဖြည်းနေမြေချက်ထွင်လာလိုက်တာဘူဒာဘိုင်းမှာလည်းမဟုတ်တော့ဘူးမြောက်ဖက်မှာဆိုဝေလူဝင်မောလဆောင်ကုန်းလို့ဘက်ပါရောက်လာတယ်အရှေ့ဘက်ဆိုမြင်းနီကုန်းတောင်ဘက်ဆိုအောင်ချမ်းသာဟုံးလန်းကျော်စိုးရဲ့တပည့်တွေကအိုက်ဘက်တွေကိုဆေးကြောက်တွေဖြန့်နေအာဝါဒါတွေကပလုံကောက်သလိုနဲ့ပစ္စည်းတွေခိုးတယ်စပိန်တွေခိုးတယ်အဲတော့ဘာဖြစ်လဲဆိုတော့ကြာလာတော့ရန်ဖြစ်တာဗောလေလောကကြီးမှာသူ့အပိုင်နဲ့သူရှိကြတာအိုးကျော်စိုးနဲ့သူ့လူတွေကသူများကွင်တွေတွားကြော်တော့ရန်ဖြစ်ကောရန်ဖြစ်တာကိုကျော်စိုးကမကြောက်ပါဘူး။မိုးလဆောင်ကအကောင်တွေကစိန်ခေါ်တော့ချိန်လိုက်ဆိုပြီးကျွန်တော်ကြောင့်လည်းချိန်ထိုးကြတယ်။ကျော်စိုးကသူ့တပည့်တွေပဲလွှတ်လိုက်တယ်။သူကတော့ဘရုံမှာကွင်းထဲသွားပြီးဘောဝဲကြည့်နေလိုက်တယ်။သူ့တပည့်တွေကွဲပြဲပြီးပြန်ပြေးသွားတယ်။ကျော်စိုးကအေးဆေးပဲဒုတိယတန်းဘောလုံးပွဲကိုပြီးအောင်တော့မှအေးဆေးထိုင်ကြည့်နေတာ။မြင်းဒီကောင်ကအကောင်တွေစိန်ခေါ်တယ်။ကျွန်တော်ကြောင့်လည်းချိန်ထိုးကြပြန်တယ်။သူ့တပည့်တွေပဲလွှတ်လိုက်တယ်။ကျော်စိုးကတော့ဘရုံမှာဇက်ယုံထဲမှာစူကာရည်တိပြိုင်တာသွားကြည့်နေတယ်။သူ့တပည့်တွေဖူးရောင်းပြီးပြန်ပြေးသွားပြန်ကျွန်တော်ကြောင့်ရေကန်မြေကန်တိတ်မကောင်းဘူးဒီတစ်ခါချိန်ရင်ဘူတာပဲချိန်မယ်ဆိုပြီးဖုံးလမ်းဘက်ကကောင်းနေချိန်တော့ဘူတာဘက်ကိုချိန်တယ်သူ့တပည့်တွေထိုးရတာပါပဲကျော်စိုးကတော့မြို့ဘက်ရထားပတ်စီနေလိုက်တယ်သူ့တပည့်တွေရှုံးသွားပြန်ရောဘူတာပြန်ရောက်တော့ကျော်စိုးကသူ့တပည့်တွေကိုဟောက်တယ်မင်းတို့မှအတုံးမကြတာရှုံးမှာပေါ့တဲ့နောက်တော့ကျော်စိုးရဲ့တပည့်တွေနဲလာတယ်ကျော်စိုးစီမှနေခဏခဏအတီးခံနေရမှာအခြားအပိုင်းပြောင်းတာပဲကောင်းတယ်ဆိုပြီးပြောင်းကုန်ကြရောကျော်စိုးလည်းနေကျင်းလာတယ်အပြင်တော့မထွက်ရတော့တပည့်တွေလည်းကုန်ပြီနောက်တော့နေကန်လူမိုက်ကြီးကိုဝင်းအောင်လို့ပါမောင်ကျော်စိုးရဲ့မင်းမလည်းလူမိုက်ဇာတာပါဖို့မရပါဘူးအခြားအလုပ်သားပြောင်းလို့စမ်းမှာဆိုပြီးနားချတော့မှကျော်စိုးလည်းလက်ခံတယ်ရိုးရိုးလက်ခံတာတော့မဟုတ်ဘူးနတ်စင်လန်ကခောက်ပြန်ပြေးနေယူထားတဲ့ဆေးကြောက်ဖူးတွေကိုပြန်မရှင်းပဲမနေ့စောစောတာတော်ရထားစီးပြီးရွာပြန်ပြေးတာဘယ်သူမှတော့မှမသိလိုက်ဘူးလွန်ခဲ့တဲ့နှစ်20လောက်ကအကြောင်းပါအခုတော့မောင်ကျော်စိုးလည်းရွာမှာအုပ်ကြီးလုံးရင်ဖျားတကာကြီးဖြစ်နေပါပြီ